အခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မကြခင်မှာအင်္ဂလိပ်လိုပြောကြမဲ့မိကွန်းနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုအရင်ဆုံးတင်ပြမှာပါရှင်
။မကြခင်နိုင်ပိုင်းအတွင်းနေပြည်တော်ကနေတိုက်ရိုက်ပြောကြတော့မဲ့ဒေါက်ဆန်းစုကြည်ရဲ့မိကွန်းကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကိစ္စမြန်မာစစ်တပ်ကိုဒေါက်ဆန်းစုကြည်အနေနဲ့ပြက်ပြက်သားသားပြောဆိုလိုက်မယ်လို့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေကမျှော်လင့်နေကြပါတယ်။အင်အားလုံခြုံသုံးပြီးနှိမ်နှင်းမှုတွေကိုချက်ချင်းရပ်ဆိုင်ဖို့အရက်သားတွေကိုအသေးအချာကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်ပြုဖို့မြန်မာစစ်တပ်ကိုဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့မိကွန်းမှာထည့်သွင်းပြောဆိုလိုက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးဂျင်းအီဖယ်လီဒရီရန်ကမနေ့ကသတင်းတောက်တွေကိုပြောပါရယ်အလားတူဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းဒေါက်ဆန်းစုကြည်အနေနဲ့တိုင်းပြည်နဲ့စစ်တပ်အပေါ်မှာသူ့ရဲ့ဥဆောင်မှုကိုပြသဖို့အချိန်ရောက်နေပြီလို့လည်းမနေ့ကအထွေထွေညီလာခံပြင်ပဗြိတိန်နိုင်ငံကဥဆောင်ကျင်းပတဲ့ရိုဟင်ဂျာအရေးတည်တံ့ဆွေးနွေးပွဲမတိုင်ခင်မှာအခုလိုပြောပါရယ်
began and it is barbaric what is happening to the Rohingyas
we can be in Rohingya region san ni ya de che ni ha so wa ba de da ko tan ya phit sia a chang ma shi ba u da ga le do su upa ma mu ti ba de nangan no a taiming gan pok ko do san su ji a ni ne khong saung mu ko pya ta bu ne sit ta a paw ma pya ta khai ma de tu ye sait ta yat ti che ko pya ta bu chou sa ma phit ba de
ဒါပြင်နိုင်ငံတကာကိုအကြီးအကျယ်ရိုက်ခတ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြည့်ရှင်ရေးနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတယ
် what everyone wants we want the killing to stop number 1 and that's a message I've given her
we want လူတိုင်းချစ်စေချင်တာကတော့နံပါတ်1အနေနဲ့တပ်ဖြတ်မှုတွေကိုရပ်ဆိုင်းဖို့ဒါကိုလည်းကျွန်တော်ဒေါအောင်ဆန်းစုကြည်ကိုတင်ပြခဲ့ပြီးပါပြီအဲ့ဒီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အပြင်ရိုဟင်ဂျာတွေနေရပြန်နိုင်ဖို့ကိစ္စကိုတကယ်ဖြစ်စေချင်တယ်ဆိုတာလုံးဝသိသာစေချင်ပါတယ်
ရိုဟင်ဂျာအရေးတည်တံ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စမြန်မာဘက်ကသဘောတူခဲ့ပေမဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးနေစေဖြစ်တယ်လို့အခုလိုပြောပါရယ
် We had a very constructive meeting
တိတ်ကိုအပြည့်သဘောဆောင်တဲ့ဆွေးနွေးပွဲတစ်ခုပါကျွန်တော်တို့အခိုင်အမာပြောလိုတာကအကူအညီလိုအပ်နေသူတိုင်းအတွက်ကျွန်တော်တို့ကူညီမယ်ဆိုတာပဲဖြစ်ပါတယ်ဒါကြောင့်ခွဲခြားဆက်ဆံမှုလုံးဝရှိမှာမဟုတ်ပါဘူးဒါကလည်းကျွန်တော်တို့သဘောတူညီချက်တွေထဲကတစ်ခုဖြစ်ပါတယ်။နောက်ပြီးတော့နေအိမ်တွေကနေစွန့်ခွာသွားသူဘယ်သူမှမဆိုကို့အိမ်ကိုပြန်နိုင်ဖို့ကျွန်တော်တို့အသေးချာဆောင်ရွက်မှာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေကိုတော့ကျွန်တော်တို့ဆွေးနွေးနေတော့မှာပဲ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတိုးတက်ပြောင်းလဲမှုမရှိသေးပဲအကြမ်းဖက်မှုတွေဆင်းရဲဒုက္ခရောက်နေမှုတွေအကြမ်းဖက်မှုတွေဆင်းရဲဒုက္ခရောက်နေမှုတွေကိုပဲတွေ့မြင်နေရကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေအဆုံးသတ်ပြီးရခိုင်ပြည်နယ်နဲ့မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းအဖြေရှာဖို့တန်တိတ်ထန်ချထားတယ်လို့ဆိုပါတယ်။ရိုဟင်ဂျာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးအတွက်ဩစတြေးလျနိုင်ငံကနေဒေါ်လာ15သန်းထောက်ပံ့မှုရှိကြောင်းအခုလိုပြောကြားခဲ့ပါတယ
် There was unanimity in the view that the violence must end that there must be a ceasefire Australia announced further funding
အကြမ်းဖက်မှုတွေလုံးဝရပ်ရမယ်အပြစ်အခက်ရပ်ရမယ်ဆိုတဲ့အမြင်သဘောထားတွေအားလုံးတညီတညွတ်တည်းရှိပါတယ်လူသားချင်းစာနာမှုဆိုင်ရာရန်ပုံငွေအတွက်ဩစတြေးလျနိုင်ငံအနေနဲ့နောက်ထပ်ဒေါ်လာ15သန်းထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်ကိုဖီအနန်အစည်းအခမ်းအကိုအကောင့်ထဲဖို့ဖို့မြန်မာအစိုးရကလည်းကတိပေးထားပါတယ်ဒါကြောင့်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာထောက်အပံ့တွေရဖို့နဲ့ရိုဟင်ဂျာတွေအိမ်ကိုမဖြစ်မနေပြန်နိုင်ဖို့အတွက်ကျမတို့အလေးထားဆောင်ရွက်နေတာဖြစ်ပါတယ
်ကုလသမဂ္ဂအထွေထွေညီလာခံပြင်ပကျင်းပတဲ့ရိုဟင်ဂျာအရေးတည်တံ့ဆွေးနွေးပွဲကိုတူရကီဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးယွမ်လီကတော့တက်ရောက်လာခြင်းမရှိခဲ့ပါဘူးရှင်